စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမေလကုန်ပိုင်းကစလို့တိုက်ပွဲတွေဆက်တိုက်ဆုလို့ဖြစ်နေတဲ့နေရာတွေမှာသေဆုံးနေတဲ့အရက်သားရုပ်လောင်14ဦးထက်မနည်းကိုတွေ့ရှိခဲ့ပြီးပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့သူကလည်း20ထက်မနည်းရှိတယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းပေးနေသူတူကဗီဒီယိုကိုပြောပါရယ်။လုံခြုံရေးအခြေအနေကြောင့်မကောက်နိုင်သေးတဲ့အလောင်းတွေရှိနေသေးတယ်လို့လည်းအခုလိုပြောပြပါရယ
်။လက်ရှိအဲ့တော့ခင်ဗျားနေပါဘောအခုချိန်တိဆိုတော့ကျွန်တော်တို့ဒီတရားတော်ဆိုတော့ဒီ73လောင်း74လောင်းလောက်ရှိနေတယ်ဒါတော့မှဒီကောင်းမင်းရတည်တဲ့အလောင်းတွေကအမြင့်ဆုံး9လောင်း6လောင်းလောက်ရှိမှာပေါ့နော်ဒီမနေ့ကတော့မှ3လောင်းရင်မင်းညာ9လောင်းထုတ်လို့ရတယ်ဒါ9လောင်းရင်တော့ဒီကြံသေးတာပေါ့ကြံရှိတာလည်းအများကြီးအတိအကျတော့မသိသေးဘူးနောက်ပြီးမှဝင်လို့လည်းမရဘူးနော်ရှော့တော်နေလို့လည်းမရဘူးတရားရတဲ့လူဆိုတော့ဒီအမြင့်ဆုံးတော့ဒီ20ဒီဘောနော်20နဲ့အထက်ပဲပေါ့နော်ကြီးချတာလည်းဒါနဲ့အကုန်တွေ့တော့20ကျော်30ကျော်ဒီကမှလည်းပျံထားတဲ့လူတွေကကြတော့20လောက်ရှိတော့ပေါ့နော
်အများစုကစစ်ပေးလို့ရရှောင်ရှားရင်လမ်းမှာပြစ်ခတ်ခံရလို့သေဆုံးတာနေအိမ်တွေပေါ်ကိုလက်နဲ့ကြီးကြီးတွေကြောက်ပောက်ကွဲလို့သေဆုံးကြတာတွေဖြစ်တယ်လို့ပြောပါတယ
်ပတ်ကွဲဖြစ်တယ်ပတ်ကွဲညင်တော့တဲ့ချင်းဒီလူတွေကပြင်ဖက်ရတယ်လို့မျိုးပေါ့နော်ဒီအောင်ရဆက်မှာတော့ပဲမှာပြန်ပတ်ခဲ့တယ်လို့ပေါ့နော်ရောင်းမလို့ချုပ်ဘူးဆိုတော့မတည်ဘူးပေါ့နော်ဒီဒီနောက်ဖြတ်မယ်ဆိုတော့နော်ဒီနောက်ဖြတ်တဲ့လူတွေမှာတော်တော်လေးစိတ်ဆန်ရတယ်နောက်ကျုပ်နဲ့ဖြစ်ရှိနေတဲ့ပြည်ပေါ်လူမျိုးရတဲ့ဟာလေးပေါ့နော်ပြည်သားခံရတဲ့ဒီသူတွေနောက်တစ်ချို့အခုပေါ်နေရတဲ့လောင်ရဒီအိမ်ထဲမှာနေနေပြည်သားခံရတဲ့လူပေါ့ဒီနေ့ဒီခိုက်ချက်ဆိုအတိအကျဒီမှာဒီဆုံးတဲ့ညားတဲ့ဒီကောင်အရင်ကောက်ဖြစ်နေမျိုးမတူဘူးပေါ့နော်ဒီကလေးတွေကပါဝင်လာတာတွေ့နေရတော့ပေါ့နော
်ပြီးခဲ့တဲ့မေလ28ရက်နေ့ကနေ29ရက်နေ့အထိမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်စစ်တပ်တက်ဆွဲထားတဲ့ညောင်ဝိုင်းရက်ွက်နားမှာသုံးရက်ဆက်တိုက်ပွဲဖြစ်ခဲ့တာပါအဲ့နောက်တိုက်ပွဲတွေညင်နေခဲ့ပေမဲ့လို့ဒီဇွန်လပထမပတ်ကစပြီးတော့ဇွန်လ၈ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်မိုးပြဲမြို့ကန်အများစုကတော့အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးတချို့ကတော့မြို့ထဲမှာပဲရှိနေကြပါတယ်မိုးပြဲမြို့ကန်တူကတော့လက်နဲ့ကြီးတဲ့ကြားရရင်ပုန်းခုချင်းထဲမှာပုန်းခုနေရတယ်လို့ပြောပါတယ
်ပြေးတာလည်းပြေးကြပါတယ်ကိုယ်အိမ်နဲ့ကိုယ်လည်းကိုယ်တို့ချင်းနဲ့ကိုယ်အနေကြတယ်အဲကံပြားပဲလို့ပြောယူကြတော့မှာပေါ့ဗျာ
စစ်တပ်ဘက်ကစီးရီလှူရှားနေတဲ့မိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမြို့ကန်တွေကလည်းအမြဲတမ်းပြေးလို့ရကိုပြေးလွှားနေကြရတယ်လို့ကျန်းမာရေးစားတောက်ရေးအကူအညီတွေလည်းလိုအပ်နေပါတယ်ရှင်